မလေးရှားနိုင်ငံမှာအဖမ်းစီးရဲ့ဆက်ရှိနေပြီးဒီအပိုင်းမှာပဲစီလံကောပြည်နယ်ကမြန်မာအပါအဝင်နိုင်ငံသားကကိုယ်ပိုင်လုပ်ငန်းလုပ်ကန်နေသူတွေကိုဖမ်းဆီးမှုတွေလုပ်နေတဲ့အကြောင်းတင်ပြပါမယ်ကျမမအေးပါပါမလေးရှားနိုင်ငံစီလံကောပြည်နယ်ထဲမှာမြန်မာတွေအများဆုံးနေထိုင်နေတဲ့နေရာတွေမှာအဖမ်းစီးတွေများလာနေတာပါမလေးရှားအခြေစိုက်ဌာနကုတလနိုင်ငံကြီးမှုအသိအကထာကိုရဲမင်းထွန်းကတော့အခုလိုပြော ်ပါဆူလန်ကောကတော့သူကနေရာနှက်ပါပေါ်ပါတယ်သူကနေရာတိုင်းမှာဆူလန်ကောကသူကဆူလန်ကောကတော့နောက်ဆုံးတော့ဆူလန်ကောကဘုတ်နေဆိုတော့သူမြို့ချာဆူလန်ကောကတည်နေသူကအဲ့ဒီနေရာထဲမှာပဲကွာလားပတ်ပါလား
အဂုလာ15ရက်နေ့ကလည်းပြည်နှံဘက်မှာအော်ပရာစီစစ်စင်ရေးလုပ်ခဲ့တာကြောင့်ဒီရက်ပိုင်းအတွင်းမှာမြန်မာတွေရာဂနန်းနဲ့အဖမ်းခံနေရပါတယ်။ပြည်ထရေးဝန်ကြီးဒူတဆရီကတော့အဂုလာ13ရက်နေ့တုန်းကအခုလိုပြောဆိုသွားပါတယ်
။ supaya selepas ini siapa saja yang nak bersama dengan kita adalah
သူပြောသွားတဲ့အထက်မှာတော့6လအတွင်းတရားမဝင်နိုင်ငံသားတွေကိုအဖမ်းဆီးလုပ်ခဲ့ရမှာမြန်မာအပါဝင်တရားမဝင်နိုင်ငံသား2,000 ကျော်ကိုပြည်နယ်နှံပေးခဲ့ပြီးလက်ရှိထိန်းသိမ်းစခန်းနေထဲမှာမြန်မာအပါဝင်တရားမဝင်နိုင်ငံသားသား16,000နီးပါးကျန်နေသေးတယ်လို့ဆိုပါတယ်။သူတို့ကနေရက်ပြန်မပို့မီကိုဗစ် -19 ဆစ်ဆီးပေးပြီးကိုဗစ်ကပ်ရောဂါဖြစ်နေတဲ့ဆိုရင်စေဝါကုသပေးပြီးမှပြည်နယ်နှံပေးမယ်လို့ဆိုပါတယ်။မလေးရှားနိုင်ငံရဲ့စိုးရိမ်မှုကတော့ဖမ်းဆီးမိတဲ့နိုင်ငံသားတွေမှာကိုဗစ်ကူးစက်နေသူတွေကိုသူတို့နိုင်ငံလေးစီပြန်ပို့မိမှာပဲစိုးရိမ်မိပါတယ်ဒီအတွက်ကိုဗစ်ကင်းစင်သူတွေကိုသာနေရပြန်ပို့ပေးမှာဖြစ်ပါတယ်ဆိုပြီးမလေးရှားဘာသာနဲ့ပြောဆိုသွားတာပါလူမှုကြီးကြပ်ရေးဌာနကတော့အခုနှစ်အစောပိုင်းကစပြီးပြီးခဲ့တဲ့တနင်္လာနေ့အထိအော်ပရာစီစစ်စင်ရေးပေါင်း 4,800 ကျော်ပြုလုပ်ခဲ့ပြီးပြစ်မှုကျူးလွန်တဲ့တရားဝင်ကောတရားဝင်မှာပါဝင်တဲ့နိုင်ငံသားသား18,000 ကျော်ကိုလည်းဖမ်းဆီးစစ်ဆေးခဲ့ပြီးပြစ်မှုကျူးလွန်ခဲ့တဲ့ license မရှိပဲအလုပ်လုပ်ခွင့်မရှိပဲကိုယ်ပိုင်လုပ်ငန်းလုပ်ကြလေသူ269ဦးကိုလည်းဖမ်းဆီးထိန်းသိမ်းခဲ့ကြောင်းဩဂုတ်လ13ရက်နေ့ကပြုလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲအတွင်းမှာပြောဆိုသွားပါတယ်။အခုဖမ်းဆီးခံနေရသူတွေကတော့တရားမဝင်နေထိုင်အလုပ်လုပ်ကြနေသူတွေဈေးဆိုင်တွေနဲ့ကုန်ထုတ်လုပ်ငန်းတွေကိုကိုယ်ပိုင်လုပ်ဆောင်နေသူတွေကိုအဓိကထားဖမ်းဆီးနေတာဖြစ်ပါတယ်။သူတို့တွေဟာတရားဝင်မှတ်ပုံကျင်တာမဟုတ်ပဲလိုက်စင်မဲ့တရားမဝင်လုပ်ဆောင်နေကြတာကြောင့်ဖြစ်တယ်လို့ဆိုပါတယ်။ကျမမအေးမှာပါ။